င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရက်လီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နိုင်ငံရေးရလည်းအကဲဆက်ပါတယ်ဒေါန်ဆန်းစုကြည်နိုင်ငံတကာခုံရုပ်ကိုရောက်နိုင်သလားဆိုတာပါအခုဒီရပ်ပိုင်းမှာလုပ်နေတဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီရဲ့ပုံမှန်စည်းဝေးမှာဒီမြန်မာပြည်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်တာဝန်ရှိသူတွေဘက်ကစီရင်စာတွေတင်ပြတဲ့နေရာမှာမြန်မာနိုင်ငံတွင်းကလူ့ခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာခုံရုပ်မှာစစ်ဆေးဖို့ကိစ္စတွေဇောင်းပြီးတော့တင်သွင်းကြပါတယ်ဒီနေရာမှာမြန်မာရတားအစုရခေါင်းဆောင်ဖြစ်တဲ့ဒေါန်ဆန်းစုကြည်ဟာဒီလူခွင့်ချိုးဖောက်မှုတွေမှာဘလောက်ထိတာဝန်ရှိသလဲပတ်သက်ခဲ့သလဲနိုင်ငံတကာခွင့်ရုံးတွေအထိကိုဒေါန်ဆန်းစုကြည်စစ်ဆေးခံလာရပွဲရှိလားဆိုပြီးတော့မိကုန်းတွေဖြစ်လာပါတယ်။ဒါကြောင့်လို့အခုဒီညတဲလီလိုက်စီစဉ်မှာဒီကြောင့်ဆွေးနွေးမှာပါ။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်တွေရှိပါတယ်။ပထမတူကတော့ Legal Aid Networks ကဒီလူခွင့်ဆိုင်ရာရှင်နေကြီးဦးအောင်ထူးဖြစ်ပါတယ်ခင်ဗျ။နောက်တူကတော့1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD ကုစလဲဟောင်းလည်းဖြစ်ပါတယ်လက်ရှိနိုင်ငံရေးအကဲခတ်တူလည်းဖြစ်ပါတယ်ဒေါက်တာတင့်ဆွေပါနှစ်ဦးစလုံးလေလိုက်ပုံကိုရောက်နေပါခင်ဗျာကျွန်တော်အရင်ဆုံးရှင်းနေဦးအောင်ထူးကိုအရင်ဆုံးမေးချင်ပါတယ်ခင်ဗျာဦးအောင်ထူးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ
်ဟုတ်ကဲ့ကောင်သူခုနကပြောလို့ပါကျွန်တော်တို့ဒီလူခွင့်ကောင်စီမှာဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဒင်းစားရှင်းလင်းပွဲလေးလောက်တော့ဒင်းတော့တွေကတော်လေးစိတ်ဝင်စားမေးကြတယ်ဒီ PRD မှာဒေါန်ဆန်းစုကြည်ဘလောက်ထိပါဝင်ပတ်သက်ခဲ့လဲဒေါန်ဆန်းစုကြည်မှာရောတာဝန်မရှိဘူးလားဘာဖြစ်လို့ဆိုတော့ဒီ ICC အပါအဝင်ဒါပေမဲ့ ICC ဒါမှမဟုတ်လို့ရှိရင်အဲဒီကုလသမဂ္ဂတိကျဖွဲ့တဲ့ဒီ tribunal ပေါ့နော်နိုင်ငံတကာခုံရုံးဖြစ်ဖြစ်ဒါတွေကဒီမှာစစ်ဖို့ဆိုပြီးတော့ကုလသမဂ္ဂလူခွင့်ကုစရေကအဓိကထားပြီးတော့တင်သွင်းတာပေါ့အဲ့တော့ကောင်ထူးအမြင်သိချင်ပါတယ်ခင်ဗျာဒေါန်ဆန်းစုကြည်ကဒီဖြစ်ခဲ့တဲ့ PRD ဒီမှာဘယ်လောက်ထိတာဝန်ရှိပါလဲ
နိုင်ငံဥပဒေမှာအထက်လူကြီးဖြစ်တာဝန်ခံခြင်းဆိုတဲ့ဥပဒေရှိတယ်အင်္ဂလိပ်ဘာသာနဲ့တော့သူ့ကို superior command responsibility လို့ခေါ်တယ်ဆိုတာကတော့မိမိအောက်အဆင့်တာဝန်ရှိသူများပြည်မှုကျူးလွန်ကြောင်းသိပါရဲ့နဲ့အပြစ်ပေးရေးကိုပြက်ကွက်ခဲ့မယ်ဆိုရင်ထက်လူကြီးဟာအင်္ဂလာပြည်ဆိုင်ဥပဒေရဲ့တာဝန်ခံရမယ်အဓိကအဖြစ်ပြည်မှုကြီးတုံမျိုးဖြစ်တဲ့ဖြေရဆုံးမှုလူသားဆန့်ကျင်ပြည်မှုလူမျိုးတွန်းတက်ပြတ်မှုတွေနဲ့ပို့ပြီးတော့ပတ်သက်တယ်ဒါကနိုင်ငံဥပဒေသားပဲဟိုဒေါက်တာစုကြည်ရာလေးဥပဒေသားအောက်မှာအင်္ဂလာဆိုတော့လို့လိတော်ကူသွားလာတယ်အဲ့နတိုင်းပြည်တွေမှာအဝေးဥစည်းချုပ်ဆိုတာကအစိုးရလက်အောက်မှာရှိတယ်ညနေကမှာတော့တမရဥထင်ကျော်တမရဥဝင်းမြင့်နဲ့ဒေါ်ဆန်းစုကြည်တို့ဟာအစိုးရဖြစ်တယ်ထက်လူကြီးတွေဖြစ်တယ်ဆူပီရီယာဖြစ်တယ်ဒါကြောင့်မြန်မာနိုင်ငံကလျှောက်နေတာဖြစ်တယ်အင်္ဂလိပ်ဘာသာနဲ့ပြောမယ်ဆိုရင်တော့ဒီ subordinates လို့ပြောရမှာပေါ့ဒါကြောင့်မြန်မာနိုင်ငံကသူ့ရဲ့မြန်မာစိတ်ကောင်းဆောင်တွေနိုင်ငံကအဆင့်ရှိတဲ့ရာဇဝတ်မှုကြီးတွေကျူးလွန်နေတဲ့ပေါ့ဘာမှယူဆောင်ခြင်းမရှိတာဟာသမားဦးထင်ကျော်ဦးဝင်းမြင့်နဲ့ဒေါက်တာစုကြည်တို့အနေနဲ့ထက်ကဥပိသရဆက်ရတောင်းရှိရလို့ပြောနိုင်တယ်။ဘူညာခုနှစ်သိန်းကျော်ကိုပြည်မကြီးရဲ့ကျူးလွန်ကြီးပေါင်းထုတ်ပြလိုက်တာက2019ခုနှစ်သမားဦးထင်ကျော်လက်ထက်မှာဖြစ်ပွားခဲ့တာ။ဒီတော့2019ခုနှစ်ဒီဇင်ဘာ31ရက်နေ့မှာနေဥပိထောက်ကူပြီးကိုင်းရဲ့ဒီကိန်းနက်တော့ကနေပြီးတော့သူ့ပြည်နဲ့တူထုတ်လိုက်တယ်။အဲဒီမှာအထက်လူကြီးအဖြစ်တာဝန်ခံခြင်းဆိုတဲ့နိုင်ငံဥပိသကိုစတင်တင်ပြခဲ့တယ်။အဲ့တော့ငွေထွက်လာပြီးတော့နောက်တစ်ဆယ်အကြာမှာအတိအကျပဲ2018ခုနှစ်ဇန်နဝါရီလ10ရက်နေ့မှာမြန်မာစစ်တပ်ကထုတ်ပြန်ငွေထွက်လာအဲ့ဒါကတော့ဒီတိကအဖြစ်အင်းတင်ရွာမှာဝိညာဉ်ဆယ်ဦးကိုစပ်ပြတ်တဲ့အမှုကြီးနဲ့အသက်တဲ့ဥပဒေတော်ကြီးကွန်ရဲ့ထုတ်ပြန်ချက်မှာပါတဲ့အင်္ဂလိပ်ဘာသာနဲ့ superior and subordinates ဆိုတဲ့စကားလုံးတွေကိုပဲအဲ့ဒီမြန်မာစစ်တပ်ကအတိအကျပြန်သုံးထားတယ်မြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်မှာဗားရဲစာချုပ်ရင်းတုံးဟာဗားစုထားလဲဆိုတော့စစ်ပါဖြစ်စဉ်နဲ့ပတ်သက်ပြီးတော့အဲ့ရာကြီးအစင်းလေးတို့တင်ပြခြင်းမရှိဘူးဥကင်းရဲ့တိုက်ရိုက်သက်ဆိုင်မှုမရှိတော့လည်းပဲလျှောက်ငယ်သားများကိုကိရန်တောင်းဝင်ရှိသည့်အထက်ရာကြီးများအထက်ရာကြီးများကိုလည်းလူဝတ်တို့ဖော်ထုတ်ရေးသွားမည်လို့ပါတယ်အဲ့တော့အထက်လူကြီးဖြစ်တောင်းဝင်ခံခြင်းဆိုတဲ့နာဥပ္ပဒါကိုဒါကြိုမြင်အောင်နိုင်ကအမျိုးလွဲသုံးလိုက်တာလို့ပြောရလို့
ဟုတ်ကဲ့ကျွန်တော်ဒေါက်တာတစ်ဆွေကိုဒါနဲ့ပတ်သက်ပြီးတော့ပြန်မေးချင်ပါတယ်ဒေါက်တာတစ်ဆွေကြားပါလားခင်ဗျာနိုင်ငံတကာသတင်းတောက်တွေလည်းစိတ်ဝင်စားနေတာဒေါန်ဆန်းစုကြည်ကတော့အခုလိုဒီနိုင်ငံတကာခုံရုံးနဲ့မညှိနှိုင်းဘူးလားဆိုရယ်မိကုန်ပါဒေါက်တာတစ်ဆွေရဲ့အမြင်သိချင်ပါတယ
်ဒီနေ့မှဟို VOR ဆက်ပနာမပြောလို့ပေါ့နော်အတော့အကဲဆက်တဲ့မိကုန်တစ်ခုကိုကျွန်တော်ဆွေးနွေးကြတာပါလူခုံရေးဖွဲ့စည်းတွေကတော့လူခုံရေးတောင်းတစ်ခုတည်းသက်သက်ကကြည့်ကြပါလေအမကြိုင်ငယ်ကလို့ကမကလူရင်းကောင်းစီမှာဒီ ICC prosecutor လို့အင်္ဂလိပ်လိုခေါ်တော့ပါနော်ဗမာလိုတဲ့တဲ့ပြောရမယ်ဆွဲချပေါ့ဆွဲချတော့အပြစ်မရှိရှိအောင်သူဆွဲချတဲ့တောင်းကနေဆိုတာကြည့်ပါလိမ့်မယ်အဲကျွန်တော်ကြည့်ရမှာက ့နိုင်ငံရေးအကျဉ်းဆက်မှုရရှိလို့ရှိရင်ဒေါ်အောင်ဆန်းစုကြည်နာမည်ပါလာတယ်အခုချိန်ထိတော့နိုင်ငံတကာ DICC နဲ့ဗမာနိုင်ငံနဲ့ပြည်မှာဒေါ်အောင်ဆန်းစုကြည်နာမည်မေးတော့တယ်အဒီဆုံးဆန်းစုကြည်အဖွဲ့တော်ဝန်ကမြို့ကြီးကိုလိုက်ကလူတကူကြီးကိုဥတီတဲ့အယူယူမှုဆိုတဲ့ဆွဲချေမှုမရှိဘူးလို့သူကပြောထားပါလေဟုတ်တယ်လေမြန်မာနိုင်ငံဒီလူတွေကတော့တော့ဆန်းစုကြည်နာမည်ပြီးတော့ကိုအတတိတိနာမတော်အမမပဲခဏမြင်နာကခဏဦးအမှုဆုံးနေကြလို့အာဒီကဧကအင်ဒီယက်တီကိုဘိုလ်ချုပ်မှုကြီးမင်းအောင်နိုင်ငံတော်အထုံးချရတယ်ဆိုတော့ကျွန်တော်ဟဲ့တမျိုးဖြစ်သွားတယ်တမျိုးမြင်သွားတာပေါ့နော်သူတို့ကအာထောက်ထောက်ပေါက်စားပြီးတလားတော့ကျွန်တော်ကနည်းနည်းပါပြောရှိသွားတယ်ဘယ်လိုလဲဥပဒေကြောင့်ကတပိုင်းနောက်မြန်မာနိုင်ငံရဲ့ဒီကနေ့မှာ2008ခုကြီးမှုအရာကြည့်လို့ရှိရင်ဘယ်သူဟာတောင်းဝအရှိဆုံးလဲလို့ဆိုရမေကအတော့ကိုအလုံးသိပါလေအဖြစ်ခက်တဲ့ကိစ္စပါ။အော်ဆန်းစီကြီးလားတမ္ပလာဘူဂျူလီမြောင်းလိုက်လား။အဲ့ဒါဒီအထက်သူ့ရဲ့မြင်တဲ့မှာရှိတဲ့ထိတ်ကပုဂ္ဂိုလ်ဒီညာရှိအောင်မလားဆိုတဲ့အနေထားတည်းရပေါ့နော်။အဲ့တော့ကျွန်တော်ချုပ်ပြရလို့ရှိရင်ဘောင်ဆန်းစီကြီးနာမည်ဟာဟိုမေးနဲ့မေးလိုက်တာမှန်တော့လေပဲ။အရေးယူဟိုအစ်စ်ခံမှုအရေးယူမှုအစ်စ်ကတော့အတော့ကိုဝေးတယ်လို့ပဲကျွန်တော်မြင်နေတာ
။ဟုတ်ကဲ့ခင်ဗျကိုအောင်သူပြန်ပြီးတော့လိုင်းပေါ်ရောက်လာပါပြီခုနကောင်ထူးကိုကျွန်တော်မိထားတဲ့အချက်ပါပဲဒီစစ်တပ်နဲ့ရတားအုပ်ချုပ်မှုကမြန်မာနိုင်ငံမှာကွဲပြားနေတဲ့သဘောရှိတယ်2008ဖွဲ့စည်းပုံရလည်းအဲ့လိုပဲဖြစ်တယ်လူခွင့်ရေးတာဝန်ရှိသူကိုနိုင်ကလည်းပြောပါတယ်အဓိကရပ်ဖက်ကနေပြီးတော့စစ်ဖက်ကိုမလွှမ်းနိုင်တဲ့အခြေအနေပြောအဲ့တော့အခြေအနေမျိုးမှာဒေါ်ဆာစစ်ကြီးကိုတရိုက်အပြစ်ပြောလို့ရနိုင်ပါမလားခုနကဦးတင်းစွေလည်းဒေါက်တာတစ်စွေလည်းပြောထားပါတယ်ကောင်ထူးအမြင်လေး
ဒီလိုပြဟိုနိုင်ငံဥပဒေနဲ့ပြည်တွင်းဥပဒေမှာပြည်မယ်ဆိုရင်သူတစ်ဖြင့်ရာဇဝမှုကြီးတုံးမျိုးပေါ့။နောက်ပြောရဲစစ်ရာဇဝမှုလူသားဆန့်ကျင်ပြမှုလူမျိုးလုံးတပ်ဖြတ်မှုနောက်တစ်ခုပြောမယ်ဆိုရင် crime against torture ပေါ့။အဲ့လိုမှုကင်းကြီးတွေမှာအဓိကစဉ်းစားမှာနိုင်ငံဥပဒေဖြစ်တယ်။နိုင်ငံဥပဒေကသက်ဆိုင်အတိုင်းပြည်ရဲ့နေမိတ်ချုပ်ချာအနာကိုကျော်ပြီးတော့အထက်ဝင်ရောက်ရေးခွင့်ရှိတယ်။အဲ့လိုအခြေအနေကိုပြည်တွင်းဥပဒေကိုဆိုင်ပြီးတော့ခုခံလို့ရကိုမရဘူး။အဲ့တော့နောက်ကြီးဖွဲ့စည်းပုံခြေခံဥပဒေမှာရတားစုရဲ့အာဏာမရှိဘူးလို့အားပေါအောင်ပြောနိုင်ငံဥပဒေကလက်ခံမှုအကြောင်းလုံးဝမရှိဘူးအဲ့တော့ရတားခဏလက်ရှိဒေါ်စစ်ကြီးဦးဆောင်နေရတားဆိုရဟာဖြစ်တဲ့ပုံမှာလုံးဝမရှိဘူးဆိုရင်ထွက်လိုက်ပေါ်အဆိုးရနေရဘာဖြစ်လို့ဝင်တောင်းဝင်ခံနေတာလဲဒါကရိုးလူတောင်းမှုကိုမဟုတ်ဘူးနိုင်ငံအဆင့်ရှိတဲ့အင်မတန်ပြင်းထန်ကြီးမားတဲ့ပြည်မှုကြီးလူညာ9သိန်းကျော်ကိုပြင်းထန်လို့နေပြည်မှုကြီးကျူးလွန်ပြီးတော့မှမောင်းထုတ်လိုက်တဲ့ဟာကြီးဒီကြီးလုံးကြီးတို့ကဘာကနေဒါကိုဥပဒေကြောင်းရယ်စတင်စဉ်းစားနေတာ။အဲ့ချက်တဲ့။နောက်တစ်ချက်ကနှောင်းဆက်ကြောက်ဂျွန်လာတုံးရင်းနေမှာသမရရုံးဝင်ထုတ်လိုက်တဲ့ဂဇက်ကြီး။ဒါနံပါတ်30နဲ့ထုတ်တာ။အဲ့ဒီဂဇက်အရမြန်မာနိုင်ငံမှာအစိမ့်လိုက်ပြရတယ်သူကတာဝန်ရှိသူတွေ။မြန်မာနိုင်ငံမှာသမရပြီးရင်ဒုတိယမြန်မာကောင်တော်ဒေါ်နဆုကြီး။အဲ့ဒီဂဇက်ကမဟုတ်ဘူးလား။ဘိုးရင်ဒေါ်နဆုကြီးကဘာကြောင့်လက်ခံတာလဲ။
အဲ့တော့ထရရှင်တွေကိုပြန်ပြီးတော့အလှည့်ပေးပါမယ်ထရရှင်တွေတချို့လည်းလီလိုင်းပေါ်မှာတော်များရှိပါတယ်ဒါပေမဲ့ကျွန်တော်ဖြစ်နိုင်တဲ့လို့ပဲကျွန်တော်တင်ပြီးတော့ဆွေးနွေးပါမယ်အရင်ဆုံးကျွန်တော်ဥချင်းမြစ်ကိုဖိတ်ခေါ်ကြပါလားခင်ဗျဥချင်းမြစ်တို့တော်တော်လေးဆွေးနွေးမိပြန်လို့ရပါတယ
်ဟုတ်ကဲ့ဆရာဥအောင်သူပြောတာကိုကျွန်တော်တို့ထောက်ခံပါတယ်အဲ့ဒီလိုပဲဆရာကောင်းတဲ့ဆောင်ချစ်ပေါ်ဒီပုံအရာဆိုရင်လေကျွန်တော်တို့ဒီကာကွယ်ရေးဥစုချက်ကကိုကျူးကျူးမြောင်းလိုင်းကကျွန်တော်လက်နက်တိုင်းများဟိုအဖွဲ့အစည်းမှာလက်နက်တိုင်းတပ်ဖွဲ့တွေမှာအကုန်လုံးလုပ်ပိုင်ခွင့်လည်းဆာလပိုင်ငွေရှိတယ်ဒါပေမဲ့ကျွန်တော်လူထုပေါင်းဆောင်ဂျွန်ဆန်ကျွန်တော်သမတကတော့လေအားလုံးရဲ့အထွတ်ထိပ်ဖြစ်တယ်လို့ပြောတယ်ဒီကြတော့တစ်ခုလုံးနှစ်ယောက်လုံးမှတာဝန်ရှိတယ်လို့ဖြစ်နေတယ်ဒီကြတော့ဒါကြောင့်မလို့ကျွန်တော်တို့ကလေနိုင်ငံတကာဥပဒေနဲ့လည်းညီညွတ်အောင်ကျွန်တော်တို့ပြည်တွင်းဥပဒေကိုလည်းဟိုလူထုလည်းအကောင်းဆုံးမပြုတဲ့နှောင်းချစ်ကိုလေစစ်တပ်ကလည်းတင်ဟာဆိုင်နေတာရှေ့ဆက်ပြီးဒီတော့ပို့ပြီးတော့ကြီးထွားလာရင်ကောင်းဘူးဘာမှမကောင်းတဲ့နှောင်းချစ်ပွဲပေါ်ကြီးတဲ့ဥပဒေကိုကျွန်တော်နိုင်ငံတကာဥပဒေနဲ့ညီအောင်ဟုတ်တာတပြောင်းပြည့်စုံနေလို့ကျွန်တော်ထင်ပါတယ်ကြာ
ဟုတ်ကဲ့ခင်ဗျအချင်းချင်းကျေးဇူးပါကျွန်တော်နောက်တူကိုဖိတ်ခေါ်ကြပါလေတူကတော့မက်ခင်ဇော်ဝင်းဖေဟုတ်ပါတယ်နော်အဲဆွနီတူတူဆွနီမြန်မြန်လို့ရပါတယ်ဟုတ်ကဲ့
ကျေးဇူးဝင်းစီပါနာမည
်ကဟုတ်ကဲ့
ဟိုကျွန်မအခုဒီအမေရိကန်မှာဟိုဘွဲလန်လာတက်နေတဲ့အကြောင်းလူတယောက်ပါပေါ့နော်ဒီဗုဒ္ဓဘာသာဗမာလူမျိုးဟိုအမေရိကန်မှာတယောက်တည်းအကြောင်းလာတက်ရတဲ့အကြောင်းလူတယောက်အနေနဲ့ US မှာအဖြစ်အဆုံစိတ်အညာဆုံးဟိုဒါမျိုးကတော့နှမျိုးရှိတယ်ပေါ့နော် ဟိုဗုဒ္ဓဘာသာလူမျိုးဖြစ်တယ်ဗုဒ္ဓဘာသာပမာလူမျိုးဖြစ်တယ်ဟိုပမာနိုင်ငံလာတယ်ဗုဒ္ဓဘာသာလူမျိုးဖြစ်တဲ့အကြောင်းမို့နေကမွတ်စလင်တွေကိုမုန်းတာလားနောက်ပြီးတော့နေကဒီဟိုဆက်ပေါ့နော်လူမျိုးလုံးတက်ဖြတ်ရေးကိုနေကထောက်ခံတဲ့လူလားဘာလို့လဲဆိုတော့ငါတို့ကငါတို့ဘက်ကဒီဟာကိုမထောက်ခံကြလို့နောက်ပြီးတော့နောက်တစ်ခုကကြတော့ဟိုဒီအခုတော်တော်ဖြစ်သွားတဲ့ဟောင်ကောင်နဲ့ပတ်သက်တဲ့ကိစ္စတွေမှာဆိုလို့ရှိရင်ဟိုကျမတို့ကပမာနိုင်ငံကလူတယောက်အနေနဲ့ဟိုတရုတ်ကိုချစ်သလားမုန်းသလားပေါ့နော်ဗမာနိုင်ငံနဲ့တရုတ်ရဲ့ဟိုအခြေအနေတွေလည်းရှိနေဆိုပြီးတော့အဲ့လိုမျိုးဟာမျိုးတွေအများအားဟိုပြောနေရတဲ့ဆွဲခါကြအခုဒီဒေါက်ဆန်စုကြည်ကတကယ် US UN ခုံရုံးကိုရောက်တဲ့ဆွဲချိန်မှာပေါ့နော်ကျွန်မသိချင်တာပေါ့နော်ဒါအကုန်လုံးအခုဒီ line ပေါ်မှာရှိနေလူတွေကကျွန်မတက်သဘာဝရှိတဲ့လူတွေပါဆွဲခါကြတော့လေကျွန်မတံမေးချင်တာပါဒါလို့ရင်းနှီးမိလာတဲ့ချိန်တော့ဟာဒီတစ်ဖက်ဆောင်နေ report တွေတင်ခဲ့တယ်ပေါ့နော်သူကဒီအဲ့အေးဘာကနေဒီအကြမ်းပြန်ဖတ်တယ်ဆိုတဲ့ကိစ္စကိုသူတင်ခဲ့တယ်ဆိုတော့ကျွန်တော်စိတ်မတွေ့ခဲ့ရဘူး။အဲ့ခါကျတော့တကယ်လို့များတော့ဒေါက်ဆူကြည်တကယ်များ UN ခုံရုံးကိုရောက်ခဲ့တယ်ဆိုလို့ရှိရင်တော့ဟို two side of the story ပေါ့နော်ဒီဘက်ကလွန်လာလည်းရှိတယ်ဟိုဘက်ကဖောက်လာလည်းရှိတယ်ဆိုတော့ဟာကျွန်တော်တို့အနေနဲ့ဟိုဟိုကဘာလေးမှာပြဖို့အခွင့်အရေးများရနိုင်တာနော်
။ဟုတ်ကဲ့
။နောက်တစ်ခုကကျတော့ဟိုဟာဟိုဆရာဦးအောင်သူဆိုလို့ရှိရင်လည်းဒါဥပဒေအရေးနေနေပေါ့နော်ဟိုသူသူနေသူဘက်ကအနေနဲ့ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမြန်မာပြည်ကကျမတို့လိုမျိုးအဝေးရောက်ဒီနေရာပြောင်းချင်တဲ့လူတွေအတွက်နဲ့ဟိုပေါ့နော်အရှိစားဟိုငင်းငင်းရဖို့အချိန်ညှော်လင့်ချက်ချိန်ညာရှိနိုင်သလားပေါ့နော
်ဟုတ်ကဲ့ပေးနိုင်စနေတဲ့သူတွေကိုကျွန်တော်ပြန်လှည့်ကြမီးပြပါမယ်ကျွန်တော်အခုတော့
ဒေါက်တ
ာသရရှင်တူကိုလှည့်ပြန်ပြပါအောင်မယ်ကုဇာနီဆိုက
ု
ဇာနီဆိုဆွနီလို့ရပါတယ်မင်းမြန်လို့ရပါတယ်တူတူတူပါ
ဟိုလက်ရှိအနိုင်ရပါတယ်ပေါ့နော်။အင်းလေးဆရာပါဒီမှာလက်ရှိအောက်ဆုံးလိုက်တဲ့အမေဆူလို့ခေါ်ကြတာပေါ့ကျွန်တော်။ဘာလို့လဲဆိုတော့အလောက်ထန်ဖို့ရည်လို့မော်ဘိုင်းဆီဒီတယောက်ဆိုအဆူလို့ခေါ်တုံးတုံးကြပါပဲ။ဒီတော့ဒီအမေဆူကနိုင်ငံတကာကူရုံးကျေဆိုနိုင်ငံတကာပြောလာတဲ့ဟာပေါ့။ဟာကိုတည်ခြင်းပြီးပြောမယ်ဆိုလို့နိုင်ငံတကာကူရုံးပြီးရောက်နိုင်မလားဆိုတဲ့မျိုးနဲ့အရှင်းကျေဖို့မျိုးတွေလို့ပြောချင်ပါလေ။
မခင်စာဝင်းပြိမီးရဲမီးခွန်းရှိပါတယ်အဓိကကတော့ပထမတစ်ချက်ကကိုအောင်ထူးခုနလိုင်းကြသွားလို့မကြားလိုက်ဘူးထင်တယ်ပထမချက်သူမီးတာကခုနလိုမျိုးနိုင်ငံတကာတရားရုံးမှာမြန်မာအစိုးရဒေါန်ဆန်းစုကြည်ဖြစ်စီဘုံဘုံယူကြီးမင်းအောင်လိုင်းဖြစ်စီတရားရေးအရာတို့ရင်ဆိုင်ရမယ်ဆက်ရတော့မယ်ဆိုရင်တစ်ဖက်မှာဒူလက်နက်ကင်ဖွဲ့တွေပေါ့တန်းသားလက်နက်ကင်ဖွဲ့တွေ 2PA လို့အဖွဲ့တွေကနေပြီးတော့ကျူးလွန်ခဲ့တဲ့ဟာတွေရောဒါတွေရောချပြခွင့်ဒါတွေရောပေါ်သွားခွင့်အခြေအနေဖြစ်နိုင်သလားဆိုရဲနံပါတ်1မိကုံးမှာတခြားတန်းသားအဖွဲ့စည်းတွေကကျူးလွန်တဲ့ကိစ္စတွေကိုပေါ်လွင်လာနိုင်မှာလားတဲ့
ဟုတ်ကဲ့ဟုတ်ပြီဒါသိကောင်းတဲ့မိကုံးမယ်ဒီလိုကနိုင်ငံတရားရုံးဆိုတာကတော့ဖြစ်ရင်ဘယ်ဘက်ကမှပြတ်မလိုက်ဘူးအမှုရှိရင်တော့သူကစစ်စစ်ချင်မှာပဲသို့တော့နိုင်ငံတရားရုံးနေကဒီဥပဒေစိုးမိုးကြီးကိုချိုးဖောက်တဲ့ပုံကင်းမှန်တဲ့ယောက်မရှိရင်ဘူးအဲ့ဒါကိုကျွန်တော်လူလူနားလဲသိချင်ပါတယ်အဓိကကတော့ခုနကျွန်တော်ရှင်းပြသွားတဲ့စိတ်ရဆုံးမှုလူသားဆန့်ကျင်ပြင်းမှုလူမျိုးတက်ပြမှုနောက် crime against torture ပေါ့ war crime crime against humanity genocide crime against torture အဓိကဒီပြင်းမှုကြီး၄မျိုးနဲ့ဆိုင်တဲ့မှုကင်းကြီးတွေကျူးလွန်ကြောင်းတင်ရှားတဲ့တည်ခံထောက်ထားရရှိပြီးဆိုရင်တော့ဖြစ်ရင်အချိန်ထဲမှာလည်းတရားစွဲရာချီကိုက်ကြည့်စုတင်လာပြီးဆိုရင်တော့ဖြစ်ရင်နိုင်ငံတိုင်းကအသေးချင်ပါတယ်သို့တော့ခဏအချိန်ကြီးတော့ဖြစ်ရင်တိုင်းနာလက်တင်တော်လိုင်းဖွဲ့ကြီးဒီမှာဥပဒေစိုးမိုးကြီးဆန့်ကျင်တဲ့မှုကင်းတွေရှိနိုင်တော့လည်းပဲခုနအဆင့်မျိုးဖြစ်တဲ့နိုင်ငံတကာပြည်မှုဆိုင်ရာဥပဒေရာပြည်မှုမြောက်တဲ့ပြည်မှုကြီးတွေကိုအစီအစဉ်တွေကကျူးလွန်ပါတယ်ဆိုတော့ကျူးလွန်မှုမျိုးတွေကိုနိုင်ငံတကာကခဏချင်းချင်းပေါ်ထုတ်ပြီးတင်တော့တခါမှမကြားရသေးဘူ
းခုနကတော်တော်တစ်ဆွေပြောသွားတယ်ဒီကိစ္စကနိုင်ငံကြီးကလည်းအကဲဆက်ပါတယ်ဆိုတော့ဟုတ်ပါတယ်ခုနကအခုလိုဖြစ်နေတဲ့အခြေအနေမှာဒေါန်ဆန်းစုကြည်ဘက်ကခုနကကောင်ထူးပြောသလိုပါပဲတကယ်ဖြစ်နေတဲ့နိုင်ငံတကာအစီအစဉ်တွေနဲ့ပတ်သက်ပြီးတော့သူညင်းတာရှိတယ်ဝင်ခွင့်မပေးတာရှိတယ်အဲ့တော့နောက်တစ်မျိုးကတော့ဒီလူခွန်ကြီးချိုးဖောက်မှုတွေ့ရှိချက်တွေနဲ့ပတ်သက်လို့သူ့နှုတ်ကူလိုက်ကထုတ်မပြောတာရှိတယ်ဒီအခြေအနေကရောသူ့အတွက်အဆိုးဖြစ်မလာနိုင်ဘူးလားတော်တော်တက်ဆွေအမြင်သိကြပါလေအဲ
ကျွန်တော်နှစ်ချက်တင်ပြပါဗမာချက်ကတော့အခုနောက်ဆုံးဟိုဒီအပူလောင်ဆုံးတင်းကတော့ ICC ပေါ့နော်ဒီ ICC ကိုဗမာနိုင်ငံကလက်မထိုးမထားဘူးဒါကြောင့်မို့လို့ဟိုလက်မထိုးထားတဲ့ဘင်္ဂလားဒေ့ရှ်နဲ့ဆက်ပြီးတော့တွယ်ဝိုက်ပြီးတော့မြန်မာနိုင်ငံကိုဟလာဆွဆွဲဖို့ကိုကြိုးစားနေတဲ့အဆင့်ဖြစ်ပါတယ်ပရမတ်ချက်။နောက်ဒီတဲ့ချက်ကတော့ဒေါ်အောင်ဆန်းစုကြည်ဖြစ်စီတမနာကြီးဖြစ်စီဟာဒီအဖြစ်ပြက်ဒီပေါ်မှာရေငုံနှုတ်ပြနေတယ်လို့ကျွန်တော်လုံးဝမထင်ပါဘူး။အငန်းတကာ
အီရွန်ရေးကိစ္စတွေနိုင်ငံရေးကိစ္စတွေတော်တော်များများမှာအများပြည်သူတို့မှမီဒီယာကိုမသိနိုင်တဲ့အချက်လက်တွေနိုင်ငံတိုင်းမှာရှိပါတယ်။ဒါကြောင့်ဗမာနိုင်ငံအစိုးရဟာဒီအတွက်စစ်တပ်နဲ့ပတ်သက်လို့ပဲဖြစ်ဖြစ်လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ဒီလိုနှုတ်ပိတ်နေတယ်လို့ကျွန်တော်မထင်ဘူး။တကယ်တည်းကဆောင်ရွက်တင်တာတွေကိုဆောင်ရွက်မယ်လို့ထင်ပါတယ်။နောက်ဆုံးတစ်ချက်ကတော့တော်ဆန်းစစ်ကြည့်ကြည့်ဆိုတော့ဒီထိတ်လိုက်လားဆိုတော့ကျွန်တော်တင်အမြင်ရတော့ထိတ်လိုက်နေပါတယ်မပြောတဲ့အတွက်ရင်ကုန်နှုတ်ပိတ်တလို့ဖြစ်နေတဲ့အတွက်ကအထင်လွဲထားတယ်တန်လျာဝင်ထားတဲ့အတွက်ဒါဟာဟိုအမြင်ရအစိုးရပေါ်မှာအနှုတ်သဘောအထင်ခံရတယ်ဆိုကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုက်ရိုက်လိုက်အစီအစဉ်အချိန်ကန့်သတ်ကြအောင်အခုကျွန်တော်တို့ဒိုက်ရိုက်လိုက်လိုက်အစီအစဉ်ရနာဝင်ပြီးပါကျွန်တော်တို့ဒီမှာအချိန်လဲကုန်သွားလို့ပါပေါင်းဆွေးနွေးပြီးတဲ့ဥအောင်2ဥတင်စီကိုကျွန်တော်တို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုက်ရိုက်လိုက်အစီအစဉ်ဒီမှာပဲရနာဝင်ပြီးပါ